America in Burmese.
မင်္ဂလာညနေခင်းပါတောရရှိများခင်ဗျာ VOA အမေရိကန်တိုင်းရဲ့2018ခုနှစ်မတ်လ17ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ1925ဒုကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝယူတင်ဆက်မှာပါခင်ဗျာ
ကျွန်မသင်္ကေတထိုက်ပါရှင်မြောက်ကိုရီးယားအနေနဲ့ငြိမ်းချမ်းရေးအတွက်အဆင့်သင့်ရှိနေပြီလို့ယူဆတဲ့အကြောင်းအမေရိကန်သမ္မတကပြောဆိုလိုက်ပါတယ်တရုတ်နိုင်ငံမှာတော့သမ္မတသက်တမ်းကန့်သက်ချက်ကိုဒီကနေ့ပယ်ဖျက်လိုက်တာကြောင့်သမ္မတရှီဂျင်းပင်အနေနဲ့သက်တမ်းအကန့်အသတ်မရှိအုပ်ချုပ်သွားဖို့လမ်းပွင့်သွားပြီဖြစ်ပါတယ်ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအစိုးရရုံးဆိုင်ရာနေပြည်တော်မှာဒီကနေ့နောက်ဆက်တွဲငလျင်တွေလှုပ်ခဲ့ပါတယ်
ကျွန်တော်တို့နေပြီးတော့ငွေငွေဆက်ရဆို26မိုင်အကွာမှာလောက်တော့အရင်ငွေဆိုတဲ့အတွက်ကြောင့်လို့ပြီးရဲလှုပ်ထားတဲ့ငွေငွေရဲ့နောက်ဆက်တွဲအနေနဲ့ပြောလို့ရပါတယ်ဟုတ်ကဲ့
မိုးစလဌာနညွှန်ချုပ်ဦးကျော်မိုးဦးပြောကြားသွားတာပါသတင်းနေအပြီးမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူအလုသမားရေးဦးစီးဌာနကမလေးရှားနိုင်ငံကိုမြန်မာအလုသမားရေးတရားဝင်ပြန်လွှတ်နေပြီဆိုတဲ့အကြောင်းနဲ့အမေရိကန်ရဲ့အတွင်းကအခွန်တိုးမြင့်မှုအပေါ်တရုတ်နိုင်ငံကဘယ်လိုတုံ့ပြန်မလဲတခါအဝလွန်တဲ့လူတွေရဲ့ကျန်းမာရေးပြဿနာဖြေရှင်းမှုတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုန်ကအမေရိကန်သမ္မတနဲ့တွေ့ဆုံဆွေးနွေးလို့တဲ့ဆန္ဒကိုထုတ်ဖော်ကြေညာခဲ့ပြီးနောက်မှာတော့မြောက်ကိုရီးယားဟာငြိမ်းချမ်းရေးအတွက်အဆင့်နဲ့ရှိနေပြီလို့ယုံကြည်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ပက်စဗီးနီးယားပြည်နယ်အနောက်ပိုင်းကလေရင်ထားရယုံမာမနစ်စနေနေ့ညကလှုပ်တဲ့နိုင်ငံရေးစည်းရုံးပွဲတစ်ခုမှာသမ္မတထရန့်ကပြောဆိုခဲ့တာပါကမ္ဘာတစ်လွှားကိုနျူကလ িয়ার လက်နက်တွေနဲ့ချင်းချောင်နေတဲ့ကင်ဂျုံအွန်းအနေနဲ့အခုတော့ဒုံးကျည်တွေပြစ်လွတ်တော့မှာမဟုတ်ဘူးလို့သမ္မတထရန့်ကပြောဆိုခဲ့တာပါမြောက်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်နှစ်ဦးတို့ကြားမကြုံစဘူးမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးဖို့စီစဉ်နေကြချိန်မှာပဲသမ္မတထရန့်ကပြောဆိုတာပါမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့တွေ့ဆုံတဲ့အခါမှာချက်ချင်းထပြန်လာတာဒါမှမဟုတ်လေနှစ်ယောက်ထိုင်ပြီးကဘာကြီးအတွက်အကြီးကျယ်ဆုံးသဘောတူညီချက်တစ်ခုကိုဆောင်ရွက်နိုင်တာမျိုးလည်းဖြစ်နိုင်တယ်လို့သမ္မတထရန့်ကထပ်လောင်းပြောဆိုခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာမကြိုက်ခင်ကကျင်းပပြီးစီခဲ့တဲ့ဆောင်ရသည့်အိုလံပစ်ပွဲတော်အောင်မြင်ခဲ့တဲ့အပေါ်မှာလည်းသမ္မတထရန့်ကအမှတ်ယူပြောဆိုပါတယ်။နျူကလ িয়ার နဲ့တိုက်ခိုက်မဲ့အရေးချင်းချောင်မှုကို short ချနိုင်ရေးအတွက်သူ့အနေနဲ့မလုပ်ခဲ့ဘူးဆိုရင်လုံးဝအောင်မြင်ခဲ့မှာမဟုတ်ဘူးလို့သမ္မတထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်။
တရုတ်မျိုးသားပြည်သူ့ကွန်ဂရက်ကသမ္မတရာထူးသက်တမ်းအတွက်ကန့်သက်ချက်တွေကိုဒီကနေ့မှမဲပေးပြီးတော့ပယ်ဖျက်လိုက်ပြီဖြစ်ပါတယ်။အခုလိုမဲပေးဆုံးဖြတ်လိုက်တာကြောင့်လက်ရှိတရုတ်သမ္မတရှီကျင့်ဖင်အနေနဲ့လည်းသမ္မတအဖြစ်နဲ့သက်တမ်းအကန့်အသတ်မရှိဆက်ပြီးတော့အုပ်ချုပ်သွားနိုင်ပဲရှိပါတယ်။သမ္မတရှီကျင့်ဖင်ရဲ့လက်ရှိသမ္မတသက်တမ်းဟာ2023ခုနှစ်မှာကုန်ဆုံးမှာဖြစ်ပေမဲ့သူ့အနေနဲ့တရုတ်သမ္မတအဖြစ်နဲ့ဆက်ပြီးတော့လှုပ်သွားနိုင်ချေရှိတယ်လို့နိုင်ငံရေးကဲခတ်တွေကပြောပါတယ်။အခုလိုတရုတ်နိုင်ငံရဲ့ဖွဲ့စည်းပုံပြင်ဆင်ဖို့ဒီကနေ့သဘောတူလိုက်တဲ့အတွက်သမ္မတရှီကျင်းဖင်ရဲ့နိုင်ငံရေးအတွေ့အခေါ်အမြင်သဘောထားတွေကိုလည်းဖွဲ့စည်းပုံထဲမှာတရားဝင်ထည့်သွင်းဖော်ပြသွားမှာဖြစ်ပါတယ်။နာဟာတရုတ်နိုင်ငံရဲ့ခေါင်းဆောင်ကြီးမော်စီတုံးနောက်ပိုင်းတရုတ်ခေါင်းဆောင်တွေထဲမှာသူတို့ရဲ့နိုင်ငံရေးအတွေ့အခေါ်အမြင်သဘောထားတွေကိုဖွဲ့စည်းပုံထဲမှာပထမဆုံးအကြိမ်ဖော်ပြတာလည်းဖြစ်ပါတယ်။အခုလိုအပြောင်းလဲတွေကတရုတ်ကွန်မြူနစ်ပါတီဟာနိုင်ငံရဲ့ကိစ္စရဲ့အရေးအယာအလုံးနဲ့ပတ်သက်ပြီးတော့အနာအပြေးဝရှိရဲဆိုတာနဲ့တရုတ်နိုင်ငံကိုအုပ်ချုပ်ဖို့အတွက်တခုတည်းသောနိုင်ငံရေးအဖွဲ့အစည်းဖြစ်တယ်ဆိုတာကိုအရင်ထက်ပိုရှင်းလင်းတဲ့အသုံးအနှုန်းတွေနဲ့အခိုင်အမာဖော်ပြသွားမှာဖြစ်ပါတယ်။ဒီလိုလုပ်လိုက်တဲ့အတွက်တရုတ်နိုင်ငံထဲမှာပုံမှန်ထက်ပိုတဲ့ဝေဖန်မှုတွေနဲ့လည်းရင်ဆိုင်နေရပါတယ်။တရုတ်ပြည်သူအတော်များများအထက်တော့အခုလိုသမ္မတရဲ့သက်တမ်းကန့်သက်ချက်ကိုပယ်ဖျက်လိုက်တာဟာမော်စီတုံးလက်ထက်တရုတ်နိုင်ငံတွင်အခြေအနေတွေဗျာမတာဖြစ်ခဲ့တဲ့ရင်ကျမှုဒေါ်လာရင်းကာလာကိုပြန်ပြီးတော့အမှတ်ရစေပါတယ်သမ္မတရှီကျင်းဖင်မတိုင်ခင်အုပ်ချုပ်ခဲ့တဲ့သမ္မတတွေအားလုံးကတော့တတန်းနှစ်ခုပြီးတာနဲ့တာဝန်ကနေအနားယူခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
တကဘာလုံးဒုက္ခရောက်သွားနိုင်တာကြောင့်အမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးစစ်ပွဲဆင်နွှဲဖို့ရည်ရွယ်ချက်မရှိဘူးလို့တရုတ်ဘက်ကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်ကုန်သွယ်ရေးစစ်ပွဲမှာအနိုင်ရသူဆိုတာမရှိဘူးလို့လည်းတရုတ်ကုန်သွယ်ရေးဝန်ကြီးကတရုတ်လွှတ်တော်နှစ်ပတ်လည်အစည်းအဝေးပြင်ပမှာပြောဆိုတာဖြစ်ပါတယ်တရုတ်အနေနဲ့ကုန်သွယ်ရေးစစ်ပွဲကိုတိုက်လို့စိတ်မရှိသလိုကုန်သွယ်ရေးစစ်ပွဲကိုအစပြိုးမှလည်းမဟုတ်တဲ့အကြောင်းဒါပေမဲ့ဘလို့အခက်အခဲစိန်ခေါ်ချက်တွေကိုဖြစ်စေကင်တွယ်သွားနိုင်ပြီးတရုတ်နိုင်ငံနဲ့ပြည်သူတွေရဲ့အကျိုးစီးပွားကိုအပြည့်အဝကာကွယ်မယ်လို့တရုတ်ကုန်သွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ် အမေရိကန်ရဲ့တမနီတွင်းကုန်အပေါ်မှာအခွန်25ရာခိုင်နှုန်းကောက်ခံပြီးအလူမီနီယံတွင်းကုန်အပေါ်မှာတော့အခွန်100ရာခိုင်နှုန်းကောက်ခံမဲ့ကြေညာချက်ကိုပြီးခဲ့တဲ့ဇာတာပရင်းနစ်ကတမရထရန့်ကလက်မှတ်ထိုးခဲ့ပြီးဒီအခွန်နှုန်းထားအစ်ကဒီလမှာတက်ရောက်ဖို့ရှိပါတယ်အလူမီနီယံနဲ့တမနီအပေါ်တမရထရန့်ကအခွန်တိုးကောက်မှုနဲ့ပတ်သက်ပြီးကုန်သွယ်ရေးစစ်ပွဲဖြစ်လာမဲ့အရေးရှောင်ရှားနိုင်ရေးကြိုးပမ်းတဲ့အနေနဲ့ဂျပန်ဥရောပသံတမန်တို့ကကုန်သွယ်ရေးကိုယ်စားလှယ်တော်တွေနဲ့မနစ်စနေနေ့ကအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တော်နဲ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ရှင
်ဗြိတိန်နိုင်ငံဆောလ်စ်ဘရီမြို့မှာပြီးခဲ့တဲ့သတင်းတစ်ပတ်လောက်ကထူးထူးခြားခြားအလွန်ကိုပြင်းထန်တဲ့အစိတ်တစ်မျိုးမျိုးနဲ့အစိတ်ခက်ခံလာရတဲ့ရုရှားလူမျိုးအမှုနဲ့ပတ်သက်ပြီးတော့ဗြိတိန်ဆိုးရဝန်ကြီးတွေဟာဒီနေ့မနစ်စနေနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ရုရှားသရှူဟောင်းဆာဂေးcriple နဲ့သူ့ရဲ့သမီးယူရီယာတို့ကိုအစိတ်ခတ်လိုက်တာနဲ့ပတ်သက်ပြီးတော့ဘသူလက်ချက်ဖြစ်တယ်ဆိုတာပြစ်တင်မှုစောလွန်သေးတယ်လို့ဗြိတိန်ပြည်ထောင်စုဝန်ကြီး Amber Rudd ကစနေနေ့ကအစည်းအဝေးအပြီးမှာပြောပါတယ်အခုအခါမှာတော့ရုရှားသူရှူဟောင်းနဲ့သူ့ရဲ့သမီးနှစ်ယောက်စလုံးကိုတော့စီးရုံတင်ထားပြီးအခြေအနေကစိုးရိမ်ရတဲ့အနေအထားဖြစ်ပါတယ်တစ်ချိန်တည်းမှာပဲဗြိတိန်စစ်သား180လောက်ကိုလည်းအာနာပိုင်တွေကအဲ့ဒီအနီနာတဝိုက်ကရေဒီယိုဓာတ်သတ္တိကြွအစိတ်တွေကိုဖယ်ရှားတဲ့နေရာမှာအကူအညီပေးနိုင်အောင်ဒီဗြိတိန်နိုင်ငံအနောက်တောင်ပိုင်းဆောလ်စ်ဘရီမြို့မှာတပ်ဖြန့်ချထားပါတယ်။ဒီမြို့ဟာပုံမှန်အားဖြင့်တော့တိတ်ဆိတ်ငြိမ်သက်တဲ့မြို့လေးတစ်မြို့လည်းဖြစ်ပါတယ်။ဒီမြို့နဲ့ပတ်သက်ပြီးတော့သက်သေကံပစ္စည်း140ကျော်ကိုရှာဖွေစုဆောင်းထားပြီးသက်သေနေရာကိုလည်းရရှိထားတယ်လို့ပြည်ထောင်စုဝန်ကြီးရော့ကပြောပါတယ်။ဒီလူတွေအနေနဲ့သူတို့လှုပ်ဆောင်နေတဲ့အလုပ်ကိုကျဉ်းကျဉ်းညင်အသေးချာအမြန်ဆုံးလှုပ်ဆောင်နေပြီးတော့အစိုးရကလည်းသူတို့လိုအပ်တဲ့အထောက်ပံ့အကူအညီတွေအားလုံးရနိုင်ဖို့အတွက်လှုပ်ပေးနေတယ်လို့သူ့အနေနဲ့ပြောကြင်ကြောင်းပြည်ထောင်စုဝန်ကြီးရော့ကပြောပါတယ်ခင်ဗျာ
VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်စီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်အပြင်ကတပုံးတို့ထင်းချုပ်ရာဂူတာအရှေ့ပိုင်းမှာစီးရီးယားအစိုးရတပ်တွေကနေမြေတွေကိုပို့ပြီးတော့သိမ်းပိုက်လာပါတယ်မြို့တော်ဒမတ်စကတ်ရဲ့အရှေ့ဘက်10ကီလိုမီတာအကွာကမာစရာဘာမြို့ကိုအစိုးရတပ်တွေသိမ်းယူတယ်လို့မနစ်စနေနေ့ကဗြိတိန်အခြေစိုက်စီးရီးယားလူ့အခွင့်ရေးစောင့်ချည်ရေးအဖွဲ့ကပြောပါတယ်ဒီပြောဆိုချက်တွေကအငင်းပွားပွေရာတော့ရှိနေပါတယ်ဒါပေမဲ့လည်းဒီအတိုင်းသာဆိုရင်တော့ဂူတာကိုတိရံနေမြေသုံးခုပိုင်းချလိုက်တယ်လို့ဖြစ်သွားစေပြီးဒေတာတွင်သဘုံထိမ့်ချုံမှုကိုအာရော့သွားစေမှာဖြစ်ပါတယ်ဂူတာအရှေ့ပိုင်းဒေတာကသဘုံတွေလက်နက်ဆွန့်လွှတ်ရေးနဲ့ဘေးလွတ်ရာရွှေ့ပြောင်းရေးသဘောတူညီချက်အရဒေတာတွင်ကနေထွက်ခွာသွားရေးဖိအားပေးတဲ့အနေနဲ့ဒီသတင်းပတ်တွေအထင်မှာပဲစီးရီးယားသမ္မတဘာရှားအဲအာဆတ်ကပြင်းပြင်းထန်ထန်ထိုးစစ်ဆင်နေတာဖြစ်ပါတယ်ပြီးခဲ့တဲ့တောက်ချန်နေ့ကစီးရီးယားနိုင်ငံပိုင်ရုပ်တံကတော့လက်နက်ချပြီးဒေတာဒရင်းကနေဆန္ဒအလျောက်ထွက်ခွာတဲ့ပထမဆုံးသောသဘုံတိုက်ခိုက်ရေးသမားတွေလို့ဆိုတဲ့အမျိုးသား73ဦးရဲ့ဗီဒီယိုကိုပြသသွားပါတယ်။ရုရှားတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ခီးသည်တင်ကားပေါ်ကိုအဲ့ဒီအမျိုးသားတွေတက်သွားတဲ့ဗီဒီယိုတက်သွားတာကိုလည်းဗီဒီယိုမှာတွေ့ရပါတယ်ရှင်
။တရုတ်သမ္မတရှီဂျင်ပင်ခေတ်သစ်ပိုလမစီမံကိန်းဟာနိုင်ငံတကာစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုအရှိန်ဟုန်မြင့်တက်စေတယ်လို့တရုတ်နိုင်ငံရဲ့ကုသရေးဝန်ကြီးသောရှန်းကပေကျင်းမြို့မှာဒီကနေ့ပြုလုပ်တဲ့သတင်းလာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ်။73ရက်မြောက်တရုတ်ပြည်သူ့အမျိုးသားကွန်ဂရက်ရဲ့ညီလာခံပထမဆုံးအစည်းအဝေးပြင်ပဘေးဘက်မှာတည်ကြားပြုလုပ်တဲ့အစည်းအဝေးအတွင်းကုသရေးဝန်ကြီးသောရှန်းကခေတ်သစ်ပိုလမကြီးရဲ့အောင်မြင်မှုတွေကိုအခုလိုပြောကြားသွားတာဖြစ်ပါတယ်။ဒီခေတ်သစ်ပိုလမစီမံကိန်းကိုကမ္ဘာတစ်ဝှမ်းမှာလက်ခံကြိုဆိုကြပြီးတော့ကမ္ဘာပေါ်ကနိုင်ငံနဲ့ဒေသ140ကျော်ကဒီစီမံကိန်းမှာပါဝင်ကြတယ်လို့လည်းသူကပြောပါတယ်ဒီစီစဉ်ကိုစတင်ဖို့အဆိုပြုလိုက်ချိန်ကစပြီးတော့တရုတ်နိုင်ငံကလည်းအကြံပေးဆွေးနွေးချက်တွေပူးပေါင်းဆောင်ရွက်မှုတွေကနေတဆင့်အတူတကွဖွံ့ဖြိုးတိုးတက်ရေးလမ်းစဉ်တွေကိုလိုက်နာခဲ့ပြီးတော့ကမ္ဘာကြီးအနေနဲ့လည်းဒီရလက်ရဲ့အသီးပွင့်တွေကိုတွေးမြင်လာနေရတယ်လို့သူကပြောပါတယ်ကုန်သွယ်ရေးပမာဏကတိုးချဲ့လာနေပြီးတော့2019ခုနှစ်အတွင်းမှာဒီခေတ်သစ်ပိုလမစီမံကိန်းမှာပါဝင်တဲ့နိုင်ငံတွေနဲ့တရုတ်နိုင်ငံရဲ့သွင်းကုန်ပို့ကုန်ပမာဏတန်ဖိုးဟာအမေရိကန်ဒေါ်လာ 1.1 ထရီလီယံရှိကြောင်းဒါဟာရာခိုင်နှုန်းအဖြစ် 14.8 ရာခိုင်နှုန်းမြင့်တက်လာတာဖြစ်ပြီးတော့တရုတ်နိုင်ငံရဲ့ပြည်မြပြည်ပကုန်သွယ်ရေးတိုးတက်မှုထက် 3.4 ရာခိုင်နှုန်းမြင့်တယ်လို့သူကပြောကြားခဲ့ပါတယ်ခင်ဗျာ
ကိုလံဘီယာနိုင်ငံမှာတော့လွတ်တော်တဲ့အတွက်ဒီကနေ့တနင်္ဂနွေနေ့မှာမဲပေးနေကြပါတယ်လက်နက်ချပီးနိုင်ငံရေးပါတီအဖြစ်အသွင်ပြောင်းထားတဲ့လက်ဝဲသဘုံအဖွဲ့ FARC ကလည်းအထက်နဲ့အောက်လွှတ်တော်အမှတ်နေရာတွေအတွက်ပထမဆုံးအခြေအဖြစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်းပြနေပါတယ်။ FARC နဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုလက်မှတ်ထိုးခဲ့တဲ့သမရဟွမ်းမန်နူအယ်ဆန်တိုစ်ကတော့ဒီရွေးကောက်ပွဲက FARC လက်နက်ကိုင်အဖွဲ့အစည်းနဲ့မဟုတ်ဘဲနိုင်ငံရေးပါတီတစ်ခုအနေနဲ့ပါဝင်မဲ့ရာစုနှစ်ဝက်အတွင်းငြိမ်းချမ်းစွာမဲပေးချမဲ့ရွေးကောက်ပွဲဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။2016ခုနှစ်အတွင်းကိုလံဘီယာအစိုးရနဲ့လက်ဝဲဝါဒီ FARC သဘုံတို့ကြားငြိမ်းချမ်းရေးသဘောတူညီချက်နဲ့ဆဲစုနှစ်တွင်နဲ့ချီကျမြင့်ခဲ့တဲ့စစ်ပွဲကိုအဆုံးသတ်နိုင်ခဲ့တာဖြစ်ပါတယ်။ငြိမ်းချမ်းရေးသဘောတူညီချက်အရ FARC အဖွဲ့ကိုလွှတ်တော်အမတ်နေရာ10နေရာအမှတ်ခံပေးထားတာဖြစ်ပါတယ်။
ဂျပန်နိုင်ငံမှာလူအများများသေဆုံးခဲ့တဲ့ငရင်ဆူနာမီရေလိုင်းနဲ့နျူကလ িয়ার ပြဿနာကြီးဖြစ်ပွားခဲ့တဲ့ခုနှစ်နှစ်မြောက်နှစ်ပတ်လည်အခမ်းအနားကိုဂျပန်နိုင်ငံမှာဒီကနေ့ကျင်းပခဲ့ကြပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဦးဆောင်ပြီးတော့ဒီဝမ်းနဲ့ကြေကွဲပဲအထိမ်းအမှတ်အခမ်းအနားကိုကျင်းပခဲ့တာဖြစ်ပြီးတော့ဂျပန်နိုင်ငံရဲ့ပြည်လဲတည်ဆောက်ရေးလုပ်ငန်းတွေဟာပုံမှန်တိုးတက်နေတယ်လို့လည်းသူကပြောပါတယ်။ဒီအဖြစ်ပျက်ကြီးအတွက်အတွင်းမှာထိခိုက်သွားတဲ့သူတွေကိုအကူအညီပေးဖို့ကိစ္စကိုလည်းသူကထပ်လောင်းပြောကြားသွားပါတယ်။ဒါပြန်သူ့အစိုးရအဖွဲ့အစည်းနဲ့လည်းဂျပန်နိုင်ငံကိုသဘောဝဘေးအန္တရာယ်ဒဏ်ကနေကြံ့ကြံ့ခံနိုင်တဲ့နိုင်ငံတစ်ခုဖြစ်အောင်တည်ဆောက်နိုင်အောင်အစိုးရအနေနဲ့အတူပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ရှင်ဆိုအာဘေးကပြောကြားသွားပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီစီစဉ်ကို VOA ရဲ့ internet ဆာမျက်နှာ bamis.voanews.com ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ဆက်သွယ်မီးမြန်းကျတဲ့သတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။မတ်လ17ရက်ဒီကနေ့မွန်လွယ်ပိုင်း2နာရီအချိန်နေပြည်တော်မှာ Richter scale 3.8 အင်အားအနည်းငယ်ရှိတဲ့မြင်းငလင်းလှုပ်ခတ်ခဲ့ပြီးဒါဟာပြီးခဲ့တဲ့မတ်လ10ရက်နေ့ကနေပြည်တော်မှာလှုပ်ခဲ့တဲ့ပြင်းအား 5.5 ရှိတဲ့ငလင်းရဲ့နောက်ဆက်တွဲငလင်းဖြစ်နိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ကပြောပါတယ်ရန်ကုန်လိုမြို့ပြအထက်မြင့်တွေများတဲ့ဒေသမဟုတ်ပေမဲ့လည်းအခုလိုရက်ဆက်ငလင်းလှုပ်ခတ်နေတဲ့နေပြည်တော်ဟာနိုင်ငံတော်အကြီးအကဲနေထိုင်ရာလွတ်တော်အစိုးရဌာနတွေရှိတဲ့ဒေသဖြစ်တဲ့အတွက်နေပြည်တော်ကောင်စီနဲ့ပူးပေါင်းပြီးမြင်းငလင်းတန်းအရေးပေါ်ကူညီကယ်ဆယ်ရေးနဲ့ပညာပေးလုပ်ငန်းတွေကိုအရေးတကြီးလှုပ်ဆောင်နေတယ်လို့မိုးစလညွှန်ကြားရေးမှူးချုပ်ကပြောပါတယ်ဒီကနေ့လှုပ်ခတ်တဲ့ငလင်းနဲ့ပတ်သက်လို့မိုးစလညွှန်ချုပ်ဦးကျော်မိုးဦးကို VOA မြန်မာပိုင်းကမတ်ဆုမွန်ဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစတင်ဖြေကြပါတယ်
ကူကတော့အင်အားအနည်းငယ်ပေါ့နော်အင်အား 3.8 ခန့်ရှိပါတယ်တကုံးကြီးကနေပြီးတော့ကျွန်တော်တို့28မိုင်ပေါ့နော်ကျွန်တော်တို့နေပြီးတော့ညနေခင်းဆိုရင် 26 မိုင်အကွာမှာလောက်တာပေါ့အင်အားအနည်းငယ်ဆိုတဲ့အတွက်ကြောင့်မလို့ပြီးခဲ့တဲ့လောက်ထားတဲ့ညနေရဲ့နောက်ဆက်တွဲအနေနဲ့ပြောလို့ရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆရာအဲ့တော့နေပြည်တော်ဘက်မှာအခုဒါကဟိုလှုပ်တာဆိုလို့ရှိရင်လို့ရှိရင်ဒါနှစ်ကြိမ်မြောက်ဖြစ်ပြီပေါ့နော်ဆရာဟောအဲ့တော့ဘယ်လိုများဆိုရင်ဆရာ
ဒီကတော့ဒီဒီရောဒီပြမနာတို့ကလည်းဒီစကမ်းပြည့်ပြပေါ်မှာရှိနေတာပေါ့နော်စကမ်းပြည့်ပြပေါ်မှာရှိနေတဲ့အတွက်ကြောင့်လို့တော့ဒါဆောင်ရွက်ညမြန်မာနိုင်ငံညကြီးတူတူညနဲ့စကမ်းပြည့်ပြပေါ်မှာရှိနေအဲဒါကြောင့်လို့ဒီနေရာပေါ့နော်ဒီပြည့်ပြအနီးနားတွေပြည့်ပြပေါ်မှာရှိတဲ့ညတွေနေနေတော့ဂျိုတင်ပြည့်ပြအတင်းနေပေါ့နော်ဒီအဓိကတော့ဂျိုတင်ပြည့်စင်မှုတွေဆောင်ရွက်ထားတယ်နဲ့ဘာကြောင့်လဲဆိုတော့ဒီငွေနေသွားပဲချိန်လုပ်မယ်နောက်အဲနေရာမှာလုပ်မယ်အင်အားမလောက်နဲ့လုပ်မယ်ဆိုတဲ့ဥစ္စာကျွန်တော်တို့ကဆိုရင်ဆမ်းမလို့မရဘူးပေါ့နော်ဒီအတိတ်ကဖြစ်ခဲ့တဲ့အငင်းလေးကြီးပြီးတော့မှကျွန်တော်တို့ဒီအနည်းဆုံးအနေနဲ့ဘယ်လိုမျိုးဖြစ်နိုင်လဲဆိုတဲ့အနေထားကိုကျွန်တော်တို့ပြောဆိုနိုင်နေကြပါပေါ့နော်ပြောဆိုနိုင်နေတဲ့အနေထားရှိတဲ့ကြောင့်လို့ဒီကတော့အငင်းလေးရောင်းဝယ်ဒေတာမှရှိတဲ့ဒီလိုလေးအနေနဲ့ဒီကျူတင်ပြင်ဆင်မှုတွေပေါ့နော်အဓိကအားဖြင့်တော့ဒီမျိုးမျိုးနေထိုင်တဲ့ဒီအဆောက်အဦတွေရုံးနေစေရုံးနေကြာရီယာနာအငင်းလေးတန်းခံနိုင်တဲ့အဆောက်အဦမျိုးစားတွေရှိဖို့လိုပါတယ်အဓိကတော့ဒီအငင်းလေးလုပ်တဲ့အချိန်မှာအဲ့တော့ဒီငင်းငင်းတုတ်တဲ့ကြောင်လို့ဒါရည်ဒီဆုံးရှုံးတော့ဘာဒီကဒီငင်းငင်းလုံးလိုက်တဲ့အချိန်မှာဆောင်းမတဲ့အစာအုပ်တွေကငင်းငင်းကြောင်ခံနိုင်ရင်ရှိတဲ့ကြောင်လို့အစာအုပ်တွေကြိုးကြောင်ရက်စီရောမှာရက်စီပြီးတော့မှနာဆုံးရှုံးမှုတွေဖြစ်တဲ့ကြောင်လို့ဒီကဆောင်းမလို့ငင်းငင်းရောင်းဝယ်တော့ငင်းငင်းကြောရေပေါ်မှာရှိတဲ့ဒီဒီတွေအနေနဲ့ဩဒီငင်းငင်းရောင်းဝယ်အတွင်းမှာရှိတဲ့ဒီဒီတွေအနေနဲ့ဩဒီလိုကငင်းချမ်းကြီးအစာအုပ်ငင်းဆောင်းတော့မယ်ဆိုရင်ဆောင်းမတဲ့ငင်းငင်းတန်းခံနိုင်အောင်ပေါ့နော်အဲ့တော့ဆံမျိုးတွေဒီအစာအုပ်တွေဆောင်လို့ထားနေပါလေပြီးတော့လည်းဒီမျိုးအင်းတော့ပေါ့နော်ဒီချိတ်ဆွဲထားတဲ့ဒီဟိုပတိကားတွေပါလေအဆောက်ပေါ့နော်ဒီခိုင်နေအောင်ဆောင်ရထားလို့လုပ်ရတယ
်ဟုတ်ကဲ့
ဘာလို့လဲဆိုတော့ဒီရရမြင်နေလောက်တဲ့အချိန်မှာဒါဟိုကြုတ်ကြမှုတွေဖြစ်နေတဲ့အတွက်ကြောင့်လို့ပေါ့နော်
ုတ်ကဲ့ဆရာအဲ့တော့ဟိုဒီနေပြီးတော့အနီးတစ်ဝိုက်ကတော့ဒီရန်ကုန်မြို့လိုအထက်မြင့်ဒီအဆောက်အဦတွေတော့မရှိဘူးပေါ့နော်ဆရာဒါပေမဲ့ဒီအရေးကြီးတဲ့ဒီရုံးဌာနအဆောက်အဦတွေလည်းရှိတဲ့ခါကျတော့ငလင်တန်ဖြစ်လာလို့ရှိရင်ဘယ်လိုမျိုးပေါ့နော်ဒီကိုယ့်ရဲ့ဘေးအန္တရာယ်မထိအောင်ကာကွယ်နိုင်မလဲဆိုတော့ဒီပညာပေးမှုတွေနောက်ခုနဆရာတို့ပြောတဲ့ကြိုတင်ပြင်ဆင်မှုတွေကိုလှုပ်ဆောင်နေတာတွေရှိပါလားဆရာ
ဟုတ်ကဲ့လုပ်နေပါတယ်ခင်ဗျာလုပ်နေပါတယ်ကျွန်တော်တို့ဒီဌာနအနေပြီးတော့နေပြီးတော့ကောင်စီပေါ့နော်နေပြီးတော့ကောင်စီနဲ့ဥပောင်းပြီးတော့မှကျွန်တော်တို့ဒီနေပြီးတော့ရဲ့ဒီဒေတာချိုမှကျွန်တော်တို့ပညာပေးဟောပြောခွင့်တွေလုပ်နေပါတယ်ဒီပြီးခဲ့တဲ့ဒီလတွေတော့လည်းလုပ်ခဲ့ပါတယ်ဒီလထဲမှာလည်းကျွန်တော်တို့ဆက်လုပ်သွားမယ်အနေထားလေးရှိပါတယ်ကျွန်တော်တို့ဒီလထဲဆိုရင်ကျွန်တော်တို့14ရက်နေမှာဆိုရင်ဒါဟိုတယ်ပေါ်မှာပေါ့နော်ဟိုတယ်ဟိုတယ်ဆိုင်ရာချင်းတွေနဲ့ဒီဟိုတယ်မှာရှိတဲ့ဝန်ထမ်းတွေတက်ကိုကျွန်တော်တို့လုပ်ပြီးသွားတယ်ကျွန်တော်တို့16နှစ်ပြင်နဲ့ကျွန်တော်တို့ကျန်တဲ့ဟိုပါနေရောကောင်စီမှာရှိတဲ့ဒီ share လူတွေဝတ်ထားနေပြီးတော့ conflict season နဲ့ကျွန်တော်တို့ဆောင်ရွက်ပြီးတော့မှဒါကညာပြီးဟောပြောမှုတွေဆောင်ရွက်သွားမှာပါဟုတ်ကဲ့
ဟုတ်ကဲ့ဆရာနောက်ဆုံးဒီခုဒီနေ့လှုပ်ခဲ့တဲ့ငလျင်အထိပေါ့နော်ဆရာလူသေဆုံးမှုခုနထိခိုက်ဒဏ်ရာရမှုရဲ့အနေအထားကရောဘယ်လိုများရှိပါလဲရှင
်အဲကျွန်တော်တို့ဒီလူသေဆုံးမှုတော့မရှိဘူးပေါ့နော်ဒီရက်နေ့ဒီလှုပ်သွားတဲ့အနေအထားရောပေါ့နော်ထိခိုက်ကျေဒဏ်ရာရရှိလို့ဒီအနေငယ်ရှိပါတယ်အနေငယ်ဆိုတာလေဒါပြောဖာမရအောင်ဆောင်ရွက်ရှိပါမယ်။ဒါကြောင့်မလို့ဆိုကျွန်တော်တို့လှုပ်သွားတဲ့အခါလေးဒီကျွန်တော်တို့အားကျေကျော်ပဲဆိုတဲ့အနေနဲ့တော့အားအတင်းအပြင်းလောက်ရှိပါတော့နော်။ညာချင်းနေနေအမျိုးသားဟုတ်တဲ့အကြောင်းမျိုးကိုကျွန်တော်တို့ပြန်ဆက်ဆက်လုပ်နေပါတယ်။အဓိကအကောင်းဆုံးပေါ့နော်။ဒီဒီအတော်ဦးရဲ့ဒီနေရာနေအနာနာတို့နော်ဒီဟိုအချို့သောအတော်ဦးတွေကဒီစီစီပေးကြပါတော့နော်။ဒီကန်တစ်ခုနဲ့တော့ဆောင်ဆိုင်ခံမှုရှိတဲ့အခြေအနေတွေရဲ့နေရာတွေကြတာတို့ကျွန်တော်ချစ်တဲ့ညီတော်ရှိပါတယ်ဟုတ်ကဲ့
ဆရာကျေးဇူးအများကြီးတင်ပါတယ်ဖြည့်ပေးတာဟုတ်ကဲ
့ဟုတ်ကဲ့ဟုတ်ကဲ့ပါပါခင
်ဗျမိုးစလာညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကိုမဆုမွန်မေးမြန်းခဲ့တာပါအခုတော့အလို့သမားရေးဆိုင်ရာသတင်းကိုတင်ပြပါမယ်မြန်မာနိုင်ငံအလို့သမားရေးညွှန်ကြားမှုဦးစီးဌာနကမလေးရှားနိုင်ငံကိုအလို့သမားဆေးလွှတ်တာတွေတစ်နှစ်ကျော်ကြာပြီးရန်နာထရကနေအလို့သမားဆေးလွှတ်မှုတွေပြန်လည်စတင်နေပြီဖြစ်ကြောင်းမလေးရှားမှာရှိတဲ့မြန်မာတန်ယုံကပြောပါတယ်အလို့သမားတွေကိုဘယ်လိုလက်ခံအလုပ်ပေးသွားမလဲဆိုတဲ့အခြေအနေနဲ့ပတ်သက်လို့ VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်
။မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနကနေမလေးရှားနိုင်ငံကိုအလို့သမားတွေစတင်ဆေးလွှတ်နေပြီဖြစ်ကြောင်းနဲ့မလေးရှားမှာတော့အလို့သမားတွေနဲ့ပတ်သက်လို့စီစစ်လက်ခံမှုတွေစတင်လှုပ်ဆောင်နေပြီဖြစ်တဲ့အကြောင်းမလေးရှားနိုင်ငံမြန်မာတန်ယုံကအလို့သမားတန်အရာရှိဦးစိုးသိန်းကပြောပြပါတယ်
။ဟုတ်ကဲ့စနေပါရှင်။ဖြစ်ပေါ်တယ်ကြည့်ရဖြစ်ပေါ်ရင်တော့စားတယ်ဖြစ်ပေါ်ရင်ဆေးရတော့မစားဘူးအဲအမှုဆိုတော့ငိုရမတိုးရသေးတာတော့အဲ့ဒါတော့လူကြီးတွေစီစဉ်လုံးမှာတော့ဆင်းတော့ပါဟုတ်ကဲ့ကျွန်တော်တို့ကတော့ဒီလိုလာပြီးတော့ဒီနေ corner တွေပေါ်ကိုစီစစ်ပြီးတော့လေမှန်တယ်မှုနဲ့ပေါ်ပြရအောင
်လက်ရှိမှာတော့မလေးရှားမှာရှိတဲ့စစ်ရုံတွေကိုတွားရောက်စစ်ဆေးမှုတွေလုပ်နေတဲ့အကြောင်းနဲ့မလေးရှားနိုင်ငံမြန်မာတန်ယုံကိုစားအကူအညီပေးနေတဲ့ဂျိုဟိုမျိုးကစခန်းတာဝန်ခံဦးတီဟမမောင်ကပြောပြပါတယ်
အခုလောလောဆယ်စိတ်ယုံနေမှာသွားစစ်တာမျိုးလေးတွေတွေ့ရတယ်ပေါ့နော်ဟိုဘာလို့ဆိုအဲဒီစိတ်ယုံနေတော်တော်များများမှာဟိုမြန်မာခေါ်ယူမှုတွေအတွက်ကိုသူတို့ဒီစိတ်ယုံသွားပြည်စည်းမှုတွေရှိတယ်ဆိုတော့လေခေါ်ယူမှုကတော့တဖြည်းဖြည်းနဲ့တော့စနေမှာပဲလေဒါပေမဲ့တကယ်တကယ်သူတို့ officially MOU ထိုးဖို့ကိစ္စပဲရှိတော့တယ်လေအဲကောက်ထိုးပြီးပြီဆိုလို့ရှိရင်တော့တည်တာပြီးစပြီးမြန်မာနိုင်ငံအလို့သမားတွေရတယ်တော်တော်များများရှိနေတဲ့အကြောလေဟို ready ဖြစ်နေတဲ့အပိုင်းတွေတော့အများကြီးပါဘာလို့ဆိုတော့ဟိုပြီးခဲ့တဲ့တစ်ခေါက်ဖိတ်ထားပြီးတည်းကမလာပြတဲ့လူတွေရတယ်အဲ့မှာဟိုကြံကြံနေတဲ့လူတွေအများကြီးပဲလေ
မလေးရှားကိုနောက်ထပ်ဆီလွတ်မဲ့အလို့သမားတွေနဲ့ပတ်သက်လို့ဆီလွတ်လက်ခံမဲ့ကုမ္ပဏီတွေအနေနဲ့တာဝန်ယူမှုတာဝန်ခံဖို့ကိစ္စတွေကိုအလို့သမားဝန်ကြီးဌာနကအလေးထားစီစဉ်လာတာတွေကိုလည်းတွေးရပါတယ်အလို့သမားဆီလွတ်တဲ့ကုမ္ပဏီတွေအေဂျင်စီတွေအနေနဲ့အလို့သမားတွေရဲ့အခွင့်အရေးနဲ့ပတ်သက်တဲ့ဂရိခံဝင်ချက်တွေနဲ့အတူမလေးရှားနိုင်ငံမှာရှိတဲ့အလို့သမားတန်အရာရှိရဲ့ထောက်ခံချက်တွေ calling visa ပါတဲ့ဒမန်လက်တာများလျှောက်ထားနိုင်ပြီဖြစ်ကြောင်းမကြသေးခင်ကပဲထုတ်ပြန်ထားပါဗျ။မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနရဲ့စီရင်ရမလေးရှားမှာတရားဝင်အလုပ်လုပ်နေကြသူအလို့သမားပေါင်း2000ကျော်ရှိပြီးတခြားနည်းလမ်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအလုံးပေါင်းမယ်ဆိုရင်တော့မလေးရှားနိုင်ငံမှာမြန်မာအလို့သမား9000တဲ့မနည်းရှိတယ်ဆိုပြီးခန့်မှန်းထားပါဗျ။အဲ့ဒီထဲမှာတရားမဝင်နေထိုင်အလုပ်လုပ်ကြနေကြသူတိတ်နေချီရှိပါတယ်ရှင်
။ VOA သတင်းတော့မအေးမှဖြစ်ပါတယ်။မြန်မာပြည်ဆိုင်ရာသတင်းတွေတင်ပြပြီးအခုတော့နိုင်ငံတကာသတင်းလွှာတွေကိုနားဆင်ရပါမယ်။တမ်မနီနဲ့အလူမီနီယံသွင်းကုန်တွေပေါ်အမေရိကန်ကအခွန်အများအပြားကောက်ယူမဲ့အပေါ်လက်တော့ပြန်ဖို့တရုတ်နိုင်ငံကပြင်ဆင်နေပါတယ်။ အခိုင်အမာတုတ်ပြန်လှုပ်ဆောင်မှုတရုတ်အစိုးရကိုတရုတ်လုပ်ငန်းရှင်တွေကတိုက်တွန်းနေတာပါတရုတ်ကသာလက်တုံပြန်လာမယ်ဆိုရင်ကုန်သွယ်ရေးစစ်ပွဲဖြစ်လာနိုင်ခြေရှိတယ်လို့လေလာသူတွေကသုံးသပ်ပါတယ်ဘေကျင်းမြို့ကနေဘေလ်အိုက်ပေးဖို့တဲ့သတင်းလွှာကိုတော့ကိုကျော်ကျော်သိန်းပြောပြမှာပါ
တရုတ်ကုသရေးဝန်ကြီးဌာနကသူတို့ရဲ့ဥပဒေအရအခွင့်အရေးနဲ့အကျိုးစီးပွားတွေကိုအခိုင်အမာကာကွယ်သွားမယ်လို့ရည်ရည်ပြတ်ပြောဆိုပြီးအခွန်တိုးကောက်မဲ့ကိစ္စကိုဖြစ်နိုင်သမျှအမြန်ဆုံးရပ်ပစ်ဖို့တောင်းဆိုပါတယ်။ကြောင်မီတွေစိုက်ပျိုးရေးထွက်ကုန်နဲ့လျှက်စစ်ထုတ်ကုန်တွေအပါအဝင်အမေရိကန်သွင်းကုန်ပစ္စည်းတချို့အပေါ်ပြက်ပြက်သားသားတုံ့ပြန်လှုပ်ဆောင်ဖို့တရုတ်တန်နဲ့တန်မဏိလုပ်ငန်းတင်ကသူတို့ဝက်ဘ်ဆိုက်မှာတင်ထားတဲ့ထုတ်ပြန်ချက်တခုမှာတရုတ်အစိုးရကိုပန်ကြားထားပါတယ်။ကုန်သွယ်ရေးလူငွေပြောင်းမှုကိုဒေါ်လာဘီလီယံတရာအထိလျှော့ချဖို့သမ္မတထရမ့်အစိုးရကတရုတ်ကိုတောင်းဆိုထားပြီးတရုတ်ကမဖြစ်မနေလောက်လောက်အောင်အရေးယူမှုအများပြားလုပ်မယ်လို့ချိန်ချောက်ထားတာပါ2019ခုနှစ်မှာနှစ်နိုင်ငံအကြားကုန်သွယ်ရေးကွာဟောင်းမှုကဒေါ်လာဘီလီယံ380ကျော်ရှိပြီးဒီနှစ်ဆိုရင်ပိုများလာမယ်အလားအလာတွေ့နေရပါတယ်လက်တုံပြန်နိုင်ခြေလှုပ်ဆောင်ချက်တွေကိုတရုတ်အစိုးရကလေ့လာနေတယ်ဆိုတဲ့သဘောမျိုးတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဂျီကပြောသလိုကုန်သွယ်ရေးစစ်ပွဲဖြစ်မဲ့အရေးစိုးရိမ်မှုတွေတိုးလာနေတာကိုလည်းအတိအမှတ်ပြုပြောပါတယ
်我想告诉大家的是历史的经验证明打冒一
些事不会啊别人啊嘛批不好不是啊他们啊今日我新加坡的他话嘞哎呀那批是我提开始比他有你呢本港比留在中间这个新加坡留多嘛吧
那批是龙队安德烈卡对级别没他如果然也西伯伊古没提开始呗老难的对不起老乌鲁李老队个表白嘞他有广场门也来东边那一节时间内不得了စီဘွားရေးဆိုင်ရာသူတည်တနာနဲ့အကြံပေးကုမ္ပဏီ Capital Economics ကအာရှဒေသအကြီးအကဲစီဘွားရေးပညာရှင် Garrett Leather ကအခုလိုပြောပါတယ
် They will retaliate. They've already signaled following Trump's steel tariffs last week that they're going to
သူတို့လက်တော့ပြန်ပါပါ Trump ကတမနီခွန်တိုးကောက်မဲ့ကိစ္စအကြီးညာပြီးကြတဲ့ကသူတို့ဘက်ကတုံ့ပြန်ချက်တချို့လုပ်မယ်ဆိုတာအရေးအမွတ်ပြောပြီးသားပါဘာလုပ်မယ်လို့သူတို့ဆုံးဖြတ်မလဲဆိုတာပဲမေးရမှာပါ
ဒီအစိုးရဟာဘာနဲ့ပြီးအမေရိကန်အစိုးရကိုနိုင်ငံရေးအရထိခိုက်စေမဲ့ကဏ္ဍတွေကိုပြစ်မှတ်ထားပွဲရှိတယ်လို့လေသာကဆိုပါတယ
် I think the key one is going to be the US agricultural sector is obviously a politically key area for them and so they'll look at certain sectors
ဒီကပြစ်မှတ်တစ်ခုကတော့အမေရိကန်စိုက်ပျိုးရေးကဏ္ဍဖြစ်နိုင်ပါတယ်အဲ့ဒါကနိုင်ငံရေးအရအဓိကကဏ္ဍတစ်ခုဆိုတာတေချာပေါက်ပါဥပမာအားဖြင့် Florida ပြည်နယ်ကလိမ္မော်သီးဖျော်ရည်လိုလုပ်ငန်းမျိုးတွေကိုကြည့်ပါလိမ့်မယ်အဲ့ဒီကအထက်လွတ်တော်မတ်တွေကဘယ်သူတွေလဲသူတို့ဟာလွတ်လပ်စွာကုန်သွယ်ရေးကိုထောက်ခံသူတွေဟုတ်လားမဟုတ်လားဆိုတာမျိုးတွေကိုသူတို့ကြည့်ပါလိမ့်မယ
်တရုတ်ကစဉ်းစားမဲ့အထက်မှာကုန်သွယ်ရေးကဏ္ဍတစ်ခုတည်းတော့မဖြစ်နိုင်ပါဘူးမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်းနဲ့သမ္မတထရမ့်တို့မကြခင်တွေ့ကြမယ်ဆိုတဲ့သတင်းဟာလည်းရိုက်ခတ်မှုတစ်ခုဖြစ်လာနိုင်တယ်လို့ဘေကျင်းအခြေစိုက်သုတေသနအဖွဲ့တစ်ခုဖြစ်တဲ့ Trivium China ရဲ့နေ့စဉ်သတင်းလွှာတစ်ခုမှာရေးထားပါတယ်အဲ့ဒီတွေ့ဆုံပွဲကိုတရုတ်သမ္မတရှီကျင်းပင်ကကူညီစီစဉ်ပေးတယ်ဆိုရင်တရုတ်အတွက်အချိန်နည်းနည်းပူရလာနိုင်ပေမဲ့အဲ့ဒါဟာထရမ့်ရဲ့ကုန်သွယ်ရေးအမျက်ဒေါသကနေယာယီတက်တာမှုတစ်ခုပဲဖြစ်လိမ့်မယ်လို့သတင်းလွှာမှာရေးသားထားပါတယ်ခင်ဗျာ
ကိုကြည်ရောသိန်းပြောပြသွားတာပါအခုတော့ကျမ်းမာရေးသတင်းပါ1985ခုနှစ်ကစပြီးကမ္ဘာတဝန်းအဝလွန်သူအရေးအတွက်သုံးစတိုးလာပါတယ်လို့ WHO ကပြောပါတယ်အမေရိကန်ပြည်ထောင်စုလိုဝင်ဝင်များပြီးတဲ့တိုင်းပြည်မှာဒါမှမဟုတ်ပဲဒီပြဿနာကိုရင်ဆိုင်နေရတဲ့အခြားသောဝင်ဝင်နေတဲ့တိုင်းပြည်တွေမှာလည်းအဝလွန်ယောဂါခံစားရသူတွေရှိနေပါတယ်။ Elizabeth Lee ပြောပြတဲ့သတင်းကိုနန်းလောင်ကပြောပြမှာပါ
။အမေရိကန်ပြည်ထောင်စု Los Angeles မြို့ခါ Kathleen Mukhalee ဖို့အဝလွန်မှုကိုရင်ဆိုင်နေရတာ55နှစ်ရှိသွားပါပြီ
။ My parents had a baby, a son and he died at birth and so
that was ကျမမိဘတွေကလေတားကလေးတယောက်အသေးကလေးမွေးထားဘူးလေ။အဲ့ဒီတော့ကကျမအသက်9နှစ်ပဲရှိသေးတာအဲ့ဒီအချိန်ကစပြီးကျမကိုယ်လေးချိန်တွင်တိတိတသာတိုးလာတယ်လို့ထင်ပါတယ်ကျမအသက်12နှစ်အရွယ်မှာရုတ်တရက်ကြီးအမေဆုံးတော့လေချက်ချင်းကြီးဆိုသလိုကိုယ်လေးချိန်တက်လာတော့တာပါပဲ
အဲ့ဒီလိုဝါလာတာသူတယောက်တည်းမဟုတ်ပဲကိုယ်လေးချိန်တက်သူဒါမှမဟုတ်အဝလွန်တဲ့သူအရေးအတွက်လည်းတိုးလာနေတာပါအထူးသဖြင့်ဒီထဲမှာဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ကမ္ဘာတဝန်းမြို့ပြလူလူတွေလည်းပါဝင်ပါတယ်ကယ်လီဖိုးနီးယားတက္ကသိုလ်ကဒန်နာဟွန်းစ်ကအခုလိုပြောပါတယ်
fast foods transnational corporations soft drink companies အဲ့ဒါစားစားတဲ့ချိုးရည်ကုမ္ပဏီတွေကအဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာစိုက်သွားဖွင့်ကြတဲ့အခါမှာ
ကိုယ်လေးချိန်တိုးတာနဲ့အဝါလွန်တဲ့သူတွေတိတ်ကိုများလာပါတယ်။ဘာလို့လဲဆိုရင်သူတို့ရဲ့အစားအသောက်တွေထဲမှာလူတွေတိတ်ပြီးတော့စားလိစားတာမရှိတဲ့ပြုပြင်ထားတဲ့အစားအစာတွေနောက်ပြီးတော့ calorie debt တွေစားရည်နဲ့တကြားတွေကိုထည့်ထားလို့ပါ
။ဖွံ့ဖြိုးဆဲနိုင်ငံတွေကလူတွေရဲ့လူမှုပုံစံတွေလည်းပြောင်းလဲလာပါတယ်။ဒန်နာဟွန်းစ်ကပဲအခုလိုဆက်ပြောပါတယ
်။ as people urbanize and make more money and have more
space. လူတန်းစားတွေဝင်ငွေပို့ပြီးများလာပြီးတော့အထိုင်များတဲ့အလုပ်လုပ်လာတာနဲ့အမျှကိုယ်လေးချင်းကြီးလည်းတက်လာပြီးတော့ American ကလူမှုဘဝပုံစံအတိုင်းဖြစ်လာပါတယ်ရှင့်
ကဘာတဝမ်းလူတွေကိုအလေးချိန်တိုးလာတဲ့အခြားအကြောင်းရင်းတွေလည်းရှိသေးတယ်လို့စစ်ကူထုံးပညာရှင်ဒန်နာဆိုလိုမွန်ကလည်းအခုလိုဆိုပါတယ
် You know people are moving away from their family of origin they don't have a support system that's going to help
လူတွေကမိသားစုနဲ့ဝေးရာကိုပြောင်းရွှေ့နေကြပါတယ်ဒီလိုလူတွေမှာစိတ်ဖိစီးမှုတွေကြုံလာတဲ့အခါဖေးမကူညီမဲ့မိသားစုဝင်တွေမရှိတော့စိတ်ပင်ပန်းဆင်းရဲတာကိုအစားတောက်စားပြီးတော့ဖြစ်ပျောက်တတ်ကြပါတယ်
ကိုအလေးချိန်အမြန်ကြာစေတယ်ဆိုတဲ့အစားအသောက်သွေးပိန်သွားဖို့ဖြစ်နိုင်ပေမဲ့လို့အဲ့ဒီကိုအလေးချိန်ကိုတာရှည်ထိန်းထားဖို့ဆိုတာပို့ပြီးတော့ခက်ခဲပါတယ်။ဒနာဟွန်းစ်ကအခုလိုဆက်ပြောပြန်ပါတယ
်။ At sustaining that weight loss, the studies overwhelmingly show that plant-based
diet ခန္ဓာကိုယ်အလေးချိန်ထိန်းတဲ့နေရာမှာအပင်ကိုအခြေခံတဲ့အစားအသောက်တွေကရေရှည်အတွက်သိပ်ကောင်းတယ်ဆိုပြီးတော့လေ့လာမှုတွေမှာအထူးလေးပေးဖော်ပြကြပါတယ်။
ကိုယ့်ရဲ့အစားအသောက်ကိုအာရုံစိုက်နေတာထက်အစားစားတဲ့အပြုအမူကိုစိတ်နဲ့ပြောင်းလဲပေးဖို့ဆိုလိုမွန်ကကူညီတာပါ။
That awareness, that sense of conscientiousness becomes
အဲ့ဒီလိုသတိထားလောက်တတ်တဲ့အခြင်းကအစားအသောက်ကြောင့်အာတိတပြေသွားတာတက်ပိုအားကောင်းလာတတ်ပါတယ်။ဒါပေမဲ့ဒီလိုလောက်တတ်ဖို့အခြင်းလိုဖြစ်လာဖို့ဆိုရင်တော့လေ့လာသင်ယူဖို့လိုပါတယ်
။ကိုယ်လေးချိန်ကို၃နှစ်နီးပါးထိန်းထားနိုင်တဲ့မူခရီးအတွက်တော့ဒီနေ့ကအလုပ်ဖြစ်ပါတယ်။
You get such a sense of accomplishment and a sense of
ကျမတို့တော့ဒီနေ့ကအထမြောက်အောင်မြင်သွားတဲ့ခံစားမှုမျိုးပေးပါတယ်။နေရာတိုင်းမှာဒီလိုလုပ်လို့ရတယ်ဆိုတဲ့ထိရောက်အစွမ်းထက်တဲ့စွမ်းအားလိုမျိုးပေါ့ရှင်
။ကျမတို့ကိုယ်အလေးချိန်ကိုထိန်းထားနိုင်တာဟာကိုယ့်ကိုယ်ကိုစိတ်ကျေနပ်မှုတကူတည်းပေးရုံမဟုတ်ဘဲနှလုံးသွေးသွနဲ့ကင်ဆာလိုကျန်းမာရေးဆိုင်ရာပြဿနာတွေကိုပါကာကွယ်ထားနိုင်တာဖြစ်ပါတယ်ရှင်။
နန်းလောင်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့ည9နာရီ VOA တင်ဆက်တဲ့အစီအစဉ်ဒီမှာတော့မြမရေးရဆွေးနွေးကမ်းမြမပြည်မပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားစမ်းပြသတင်းတွေကိုလိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနာဆင်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြမှာပါ
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအုံးကအမေရိကန်သမ္မတနဲ့တွေ့ဆုံဆွေးနွေးလိုတဲ့စန္ဒာကိုထုတ်ဖော်ကြေညာခဲ့ပြီးနောက်မှာတော့မြောက်ကိုရီးယားဟာငြိမ်းချမ်းရေးအတွက်အဆင့်နဲ့ရှိနေပြီလို့ယုံကြည်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ကမ္ဘာတစ်လွှားကိုနျူကလ িয়ার လက်နက်တွေနဲ့ချင်းချောင်နေတဲ့ကင်ဂျုံအုံးအနေနဲ့အခုတော့ဒုံးကျည်တွေပြစ်လွတ်တော့မှာမဟုတ်ဘူးလို့အမေရိကန်သမ္မတထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်။တရုတ်မျိုးသားပြည်သူကွန်ကရက်ကသမ္မတရာထူးတက်တန်းအတွက်ကန့်သက်ချက်တွေကိုဒီကနေ့မှမဲပေးပြီးပယ်ဖြတ်လိုက်ပါတယ်။အခုလိုမဲပေးဆုံးဖြတ်လိုက်တာကြောင့်လက်ရှိတရုတ်သမ္မတရှီကျင်းဖင်အနေနဲ့သမ္မတအဖြစ်နဲ့တက်တန်းအကန့်အသတ်မရှိဆက်ပြီးတော့အုပ်ချုပ်သွားနိုင်ပွဲရှိပါတယ်။သမ္မတရှီကျင်းဖင်ရဲ့လက်ရှိသမ္မတတက်တန်းဟာ2023ခုနှစ်မှာကုန်ဆုံးမှာဖြစ်ပေမဲ့သူ့အနေနဲ့တရုတ်သမ္မတအဖြစ်ဆက်ပြီးတော့လှုပ်သွားနိုင်ခြေရှိတယ်လို့နိုင်ငံရေးအကဲခတ်တွေကပြောဆိုကြပါတယ်။တကဘာလုံးဒုက္ခရောက်သွားနိုင်တာကြောင့်အမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးစစ်ပွဲဆင်နွှဲဖို့ရည်ရွယ်ချက်မရှိဘူးလို့တရုတ်ဘက်ကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ကုန်သွယ်ရေးစစ်ပွဲမှာအနိုင်ရသူဆိုတာမရှိဘူးလို့လည်းတရုတ်ကုန်သွယ်ရေးဝန်ကြီးကတရုတ်လွှတ်တော်နှစ်ပတ်လည်အစည်းအဝေးပြင်ပမှာပြောဆိုခဲ့တာဖြစ်ပါတယ်။တရုတ်အနေနဲ့ကုန်သွယ်ရေးစစ်ပွဲကိုတိုက်လို့စိတ်မရှိသလိုကုန်သွယ်ရေးစစ်ပွဲကိုအစပြုမှလည်းမဟုတ်တဲ့အကြောင်းဒါပေမဲ့ဘလို့အခက်အခဲစိန်ခေါ်ချက်တွေကိုဖြစ်စေကင်တွယ်သွားနိုင်ပြီးတရုတ်နိုင်ငံနဲ့ပြည်သူတွေရဲ့အကျိုးစီးပွားကိုအပြည့်အဝကာကွယ်သွားမယ်လို့တရုတ်ကုန်သွယ်ရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုမတ်တင်ဂီထိုက်ပြောပြသွားတာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Alfredo's ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ1925ဒုကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာည9နာရီမှာတင်ဆက်မဲ့ VOA အစီအစဉ်တွေမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာ။ကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.
။